ဘာအမျိုးသမီးစွန့်ဦးတည်ထွင်လုပ်ငန်းရှင်များနဲ့အထိမ်းအမှတ်တွေကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကဦးဆောင်ပြီးမြန်မာအမျိုးသမီးစွန့်ဦးတည်ထွင်လုပ်ငန်းရှင်များနဲ့ Women Entrepreneurs Day ကိုနိုဝင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။လက်ရှိမှာစီးပွားရေးလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေကြတဲ့အမျိုးသမီးလုပ်ငန်းရှင် 2,300 ကျော်ပါဝင်တဲ့ဒီမြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်း MWEA မှာအဖွဲ့ဝင်ဖြစ်လို့သူတွေအနေနဲ့ဝင်ကြေးပေးရပေမဲ့လည်းအသင်းဝင်တွေဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်သင်တန်းတွေပို့ချပေးတာတွေရှိတာကြောင့်အသင်းဝင်တွေအတွက်အကျိုးရှိတယ်လို့အသင်းရဲ့အထွေထွေအတွင်းရေးမှူးဒေါ်နင်းဝေကပြောပါတယ
်။သူတို့ဒီမှာ member network ဆိုတဲ့အကျိုးခံစားဖွဲ့ကတော့ပထမအဆုံးရမယ်ပေါ့နော်။အဲဒါဆိုတော့ member တွေအချင်းချင်းတွေ့ဆုံနိုင်အောင်လဲကျွန်တော်တို့ကတစ်လတစ်ချိန် member day ဆိုတာအစီအစဉ်ပေးပါတယ်။အဲ member day မှာကျွန်တော်တို့ဘာလုပ်ပေးလဲဆိုတော့ member တွေအတွက်အကျိုးရှိမယ်။ဥပမာလုပ်ငန်းစတင်တည်ထောင်မဲ့member နေSME နဲ့အတွက်ကိုကျွန်တော်တို့ SME နဲ့ဆိုင်တဲ့ hobby ပွဲလေးတွေကျွန်တော်တို့က member fee မှာလုပ်ပေးပါတယ်။နောက်တစ်ခုကအဲခုခေတ်အစိုးရတွေပြောင်းလဲလာပြီ taxation ခုနအမြတ်ခေါ်တွေဘယ်လိုကောက်မလဲအဖို့အခတွေဘယ်လိုကောက်မလဲ။အဲအနေနဲ့ကျွန်တော်တို့ကခုနဟိုခေါ်ပြီးတော့တက်ဆိုင်ရာခုန join ရတဲ့ပညာရှင်တွေခေါ်ပြီးတော့ဆွေးနွေးပေးတာနေရှိတယ်။နောက်ခုနစီးပွားရေးနဲ့ပတ်သက်ပြီးကုန်သွယ်မှုပြောင်းလဲမှုမှရှိတဲ့ senior secret policy ဆိုရတဲ့အဲ့လိုပြောင်းလဲတဲ့ဟာနေကျွန်တော်တို့ခေါ်ပြီးတော့ဒီ members တွေအတွက်အကျိုးရှိအောင်မြောက်ဝေပေးတဲ့ဟာနဲ့ program တွေလစဉ်လာတိုင်းလုပ်ပေးပါတယ
်။အော်ဟုတ်က
ဲ့။နောက်ဒါအပြင်မှာ members တွေရဲ့ capacity တွေဒီပေါ့နော်။ခုခေတ်ပြောင်းလဲနေတဲ့အချိန်မှာ members တွေကလည်းအော်ငါတို့လုပ်တော့လုပ်နေတယ်ငါတို့ finance ကိုဘယ်လိုလုပ်ရမှန်းမသိ၊စီမံခန့်ခွဲမှု management ကိုဘယ်လိုလုပ်ရမှန်းမသိဆိုတဲ့အတွက်ကျွန်တော်တို့အဲ့မှာ management နေခုနသက်ဆိုင်ရာဒီ management ကဏ္ဍနဲ့ပတ်သက်တဲ့သက်ဆိုင်ရာဒီ subject matter နဲ့ပတ်သက်ကြစီရမလို့လည်းကျွန်တော်တို့ကခေါ်ပြီးတော့ဆွေးနွေးပေးတာနေလည်းရှိပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အဲ့ဟိုအစိုးရစနစ်ပြောင်းလဲတဲ့အကြောင်းအမပြောတဲ့ထက်မှပါသွားသလိုပေါ့နော်ဒီမြန်မာနိုင်ငံမှာလည်းအခုပို့ပြီးတော့ပွင့်လင်းလာပြီးအုပ်ချုပ်ရေးစနစ်လည်းပြောင်းလဲလာပြီးဆိုတော့ဒီဟိုအခွင့်အလမ်းတွေလည်းပိုပေါ်လာတာပေါ့နော်ဟိုတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအတွေ့အတာမဟုတ်ပဲတနိုင်ငံလုံးအတိုင်းအတာနဲ့ဟိုအခွင့်အလမ်းတွေကပို့ပြီးတော့ပွင့်လင်းလာပြီးပေါ့နော်ဆိုတော့ထူးထူးခြားခြားမြန်မာနိုင်ငံမှာလည်းဟိုပြောင်းလဲမှုနဲ့အတူတက်လာတဲ့ကောင်းဆောင်ကလည်းအမျိုးသမီးတဦးဖြစ်နေတော့ဒီအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအတွက်ကအမျိုးသမီးကောင်းဆောင်မြန်မာနိုင်ငံမှာပေါ်လာတဲ့အတွက်အကျိုးရှိစေသလားအမားတို့ဘယ်လိုသတိထားမိသလဲ
။ဘာပြောင်းလဲလာမှုဘာတိုးတက်လာမှုရှိလဲဆိုတော့ကျမတို့မှာအာဒီ ministry level နဲ့ကျမတို့က NGO နေနဲ့အမျိုးသမီးကန္တာတိုးတက်ဖို့ပေါင်းလုပ်တဲ့ကန္တာလေးရှိလာတာပေါ့နော်။အဲ့မှာအခုလူမှုဝန်ထမ်းဝန်ကြီးဌာနနဲ့တော့ကျမတို့ကတော်တော်လေးကိုကူကြတော့ဟိုပေါင်းပြီးတော့လုပ်ကိုင်တဲ့ဟာနေရပို့ပြီးတော့ဟိုမြားလာတာပေါ့နော်ဥပမာကျမတို့အမျိုးသမီးအာကော်မတီဆိုပြီးတော့မြန်မာနိုင်ငံအမျိုးသမီးကော်မတီဆိုပြီးအမျိုးသမီးအဖွဲ့အစည်းခုနှစ်ခုလောက်ဖွဲ့ထားတာရှိတာပေါ့နော်ဒါနိုင်ငံတော် level မှာ national level မှာပေါ့နော်အဲဆိုတော့အဲ့ထက်မှစီးပွားရေးနဲ့ပတ်သက်ရင်ကျမတို့အမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များတင်ရဒီကဏ္ဍတစ်ခုမှာပါပြီးတော့အမျိုးသမီးအသေးအနေနဲ့ပေါင်းစည်းပြီးလုပ်ခိုင်တာရှိတာပေါ့
ညီမလည်းဟိုကိုပိုင်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်တဲ့အပြင်ကိုဒီမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များအသင်းမှာလည်းဟိုတာဝန်ရှိတဲ့သူတဦးဖြစ်နေတော့ကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခမ်းအနားမြင့်မအောင်အထူးသဖြင့်စီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမျိုးသမီးဒီစွန့်ဦးတည်ထွင်အမျိုးသမီးတွေများများပေါ်ထွန်းလာအောင်ပေါ့နော်ဟိုလောက်ကြမဟဲ့ဆိုရင်ဘာလို့ဆိုတော့မြန်မာနိုင်ငံရဲ့အနေအထားကလည်းနိုင်ငံတော်အစိုးရရဲ့ကူညီပံ့ပိုးမှုကအများကြီးလိုတာကိုဟိုအနောက်နိုင်ငံတွေလိုသိတယ်မလားဟိုပုဂ္ဂလိကဟို investor တွေကနေပြီးတော့ရော့အင်းဆိုပြီးတော့ဟိုရင်းနှီးမြှုပ်နှံမှုအနေနဲ့ investment အနေနဲ့ပတ်စံနေပေးဖို့လည်းမြန်မာနိုင်ငံမှာအနေအထားအဲ့လိုမျိုးလည်းမရှိသေးဘူးကိုဆိုတော့အစိုးရရဲ့ကူညီကအများကြီးလိုနေတော့တကယ်လို့များဒီအမျိုးသမီးစီဝါဆန်းဆောင်ရှင်တွေစွန့်ဦးတင်တင်အမျိုးသမီးလုပ်ငန်းရှင်တွေများများပေါ်ထွက်လာအောင်လုပ်ကြမယ်ဆိုရင်အရေးကြီးတဲ့အချက်တွေအမပြောပါဆိုရင်အမမြင်မိတာဘာတွေဖြစ်မလဲ
ခုအဲ့ဒါကျမတို့ဒီ November 19ရက်နေ့ကိုကျမကိုယ်တိုင်ရလဲမြန်မာနိုင်ငံရဲ့ဒီ Women Entrepreneur Index ကနေနဲ့ကျမဟိုတာဝန်ပေးတဲ့ဟာတွေပဲပုံနဲ့တာကာလပေါ့နော်အဲ့ဆိုတော့ကျမအားလဲအမျိုးသမီးစီဝါဆန်းဆောင်ရှင်တွေမှာခုနအထွေထွေတွင်းမှုနေနဲ့တာဝန်ယူထားတဲ့ဒေတာကိုကျမတို့ပူးပေါင်းပြီးတော့ဒီဟိုဘယ်မှာလဲကျမတို့ကပါသွားအောင်ပေါ့နော်အဲ့ဒါနဲ့ကျမတို့ကဒါကိုဟိုကျမကိုယ်တိုင်လည်းဒါကိုသူတို့ဟိုဟာ nominate လုပ်ကြတော့ကျမလက်ခံလိုက်တယ်လက်ခံလိုက်ပြီးတော့ဒါ19ရက်နေ့ကစပြီးတော့ဒီ human entrepreneur ကျမတို့ရဲ့ member only ဟုတ်ပါတယ်ကျမတို့အပြင်ကခုနနိုင်ငံရေးနဲ့ပတ်သက်တဲ့အစိုးရအဖွဲ့တွေကလူတွေရောပြပအဖွဲ့စည်းနေရလူတွေရော member မဟုတ်သေးတဲ့လူတွေရောကျမတို့ဖိတ်ခေါ်ပြီးတော့ဒီ entrepreneurship ကိုကျမတို့ဟို ဘလောက်ထိဒီလိုပဲမှာပါသွားပြီးအမျိုးသမီးကံတာမှာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးအနေနဲ့စီးပွားရေးထဲမှာရှိနေတဲ့အမျိုးသမီးတွေကဒီလိုပုံစံမျိုးဟိုအတိဖို့အတွက်ကျွန်တော်တို့ဒီ conference ကိုစလိုက်ကြပါတော့เนาะအဲ့ဒါကြောင့်နောက်တစ်ခုကကျွန်တော်တို့ခုဒီဒီခေတ်ကတမင်းလာနေဆိုရင်ကျွန်တော်ဟို17ရက်7 23ခရဲမှာကျွန်တော်တောင်းပြောခဲ့တဲ့ဟာဒီမြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍကဘယ်လောက်အရေးကြီးလဲဆိုတော့ဟာကျွန်တော် UNIDO နဲ့လည်းဟို SME Center မှာခုနကဒါကိုပြောပေးတယ်ပေါ့နော်အဲ့ဒါတွေ SME လုပ်ငန်းကိုလုပ်နေတဲ့အမျိုးသမီးတွေအားတို့ကဆိုလို့တော့ဥပမာတချို့ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာရေးရရောင်းနေတယ်တူရေးရောင်းတာခုနကပေါ်ထမ်းရှိဒါနဲ့ဒီလုပ်ငန်းရှင်တွေပေါ့နော် Micro Level ပေါ့အဲ့ဒါတော့ဒီအမျိုးသမီးတွေကိုလည်းကျွန်တော်တို့ကကျွန်တော်ကအများအားဖြင့်ဒီရေးကြည့်တဲ့ခံစားမှာပြောတဲ့အချိန်မှာကျွန်တော်တို့အမျိုးသမီးတွေကဈေးရောင်းနေနေတူရီဂျစ်တာလောက်ထားတာမဟုတ်ဘူးအဲ့ဒါတည်းသူတို့ရဲ့လုပ်ငန်းရဲ့လက်တတ်မှုအကြောင်းအရာတွေကျွန်တော်တို့ရဲ့ဒီ economic growth မှာမပါလာဘူးပေါ့ informal sector ရောက်နေတာအဲ့ဒါတည်းဒီ informal sector နဲ့ပြီးတော့ formal sector ကိုရောက်ဖို့ကျွန်တော်တို့အနေနဲ့တောင်းလုပ်ငန်းထဲမှာလုပ်နေတဲ့အမျိုးသမီးတွေကိုကျွန်တော်တို့တိုးတက်ပြီးရောက်ရှိရမယ်ဟာနေပါလာတာပေါ့နော်ဒါကျွန်မအခန်းကဏ္ဍအနေနဲ့ပြောနေပြီမယ်ဒီထက်က SME နေရာလေကျွန်တော်တို့ SME ကိုဒီအမျိုးသမီးတွေကို register လုပ်ဖို့ရည်တည်အောင်တယောက်တည်းလုပ်နေတဲ့အမျိုးသမီးကသူ့လုပ်ငန်းကိုဒီဈေးမှာပဲဒီတိုင်းပဲအစီအစဉ်ကိုကျွန်တော်တို့ကစားပေးလိုက်တဲ့ဟာပဲဖြစ်မှာပေါ့နော်ဟို register တတ်မှတ်မှဒီလုပ်ငန်းတွေဒီနိုင်ငံတော်ရဲ့ economic growth မှာအမျိုးသမီးလုပ်နေတဲ့ဥဆောင်လေးလုပ်နေတဲ့လုပ်ငန်းတွေအောင်ပါလဲပါနေမှာမဟုတ်ဘူးပေါ့နော်အဲ့လိုခံရလေးတွေကျွန်တော်တို့ဖက်ကလည်းဒီအသေးရနဲ့ကျွန်တော်တို့ဒီ private နဲ့ပူးပေါင်းတဲ့လုပ်ဆောင်ချက်ပေါ့နော်အဲ့ဒါကျွန်တော်တို့မျိုးသမီးတွေကလည်းဗာပြောတယ်တကယ်လို့ register လုပ်လိုက်ရင်အခေါ်ခေါက်တွေအမျက်ခေါက်တွေပေးရတော့မှာပေါ့နော်အဲ့ဒါဆိုတော့တို့စိတ်ပူနေတဲ့ဟာကိုလည်းကျွန်တော်တို့ဖက်ကနေပြီးတော့ဟုတ်ပြီ night device ဆိုရင်ကျွန်တော်တို့ register ပဲလုပ်ထားမှာဒါကိုအခေါ်ခေါက်ဖို့မဟုတ်ဘူးအမျက်ခေါက်ဖို့မဟုတ်ဘူးအမျိုးသမီးအလုပ်လုပ်နေတဲ့အမျိုးသမီးဥယျာဉ်နဲ့တကယ်ဆိုကျွန်တော်တို့ register လုပ်ပြီးတော့တက်ချက်ပြီးတော့ဒီစီးပွားရေးရဲ့ခုန information center နဲ့ formal center ရအောင်ပံ့ပိုးပူနေဖို့လုပ်တယ်ဆိုတဲ့ဟာမျိုးတွေတော့ကျွန်တော်တို့ဒါကိုစဉ်းစားဖို့လိုရပေါ့နော်ဒါအခန့်အတတစ်ခုတော့ကျွန်တော်တို့ကတော့ awareness ရအောင်ကျွန်တော်တို့ဖက်ကလုပ်နေလို့ရတယ်